ဒီကနေ့တနင်္လာနေ့မှာ Greek ဘန်ဒါရဲ့ဝင်ကြီး Yannis Varoufakis ကနှုတ်ထွက်တော်ပါပြီ။ Greek နိုင်ငံရဲ့ငွေကြေးအချက်အလက်ပြည်လည်အောင်ငွေချထားပေးဖို့အတွက်အပြန်အလှန်အနေနဲ့ငွေရှင်တွေချမှတ်ထားတဲ့ချိုးချံချွေတိုင်ဆိုင်ရာစီးပင်းစည်းကမ်းတွေကိုလိုက်နာဖို့ဆန္ဒခံယူပွဲမှာ Greek နိုင်ငံသားတွေကကန့်ကွက်မဲ့ပြေးခဲ့ကြတဲ့နောက်တနေ့ဖြစ်တဲ့ဒီကနေ့မှာပဲနှုတ်ထွက်သွားတာဖြစ်ပါတယ်။ချိုးချံချွေတိုင်တောင်းဆိုချက်တွေအတွက်ထောက်ခံမဲ့ပြင်သူနှုတ်ထွက်မယ်လို့ပြောထားတာမို့သူခုလိုနှုတ်ထွက်သွားတာကိုအများကအံ့ဩနေကြတာပါ။ဒါပေမဲ့လည်းဥရောပငွေကြေးသုံးဆွဲတဲ့နိုင်ငံတွေရဲ့ဘန်ဒါရေးဝန်ကြီးတွေကတချို့ကသူနဲ့အဆင်မပြေတဲ့အတွက်သူ့ကိုအစည်းအဝေးမှာမရှိစေချင်တာကိုသူသိထားကြောင်းဒီကနေ့ပဲပြောကြားခဲ့ပါတယ်။အခုလိုသူနှုတ်ထွက်ရတာဟာ Greek ရဲ့ကျွေးရှင်တွေနဲ့ညှိနှိုင်းရမှာသဘောတူညီမှုရဖို့အတွက်အထောက်အကူရနိုင်တယ်လို့ဝန်ကြီးချုပ်ကစဉ်းစားတဲ့အတွက်အခုလိုနှုတ်ထွက်တာဖြစ်ကြောင်းလည်းပြောပါတယ်။ Varoufakis ပြီးခဲ့တဲ့လတွေအတွင်းမှာကျွေးရှင်တွေနဲ့မကြာခဏပြဿနာဖြစ်ခဲ့တာပါ။ဒါအပြင်ဥရောပသမဂ္ဂဟာ Greek ပြည်သူတွေကို EU လမ်းစဉ်တိုင်းလိုက်နာဖို့အတွက်အကျန်းဖက်ပုံစံနဲ့ခြောက်လှန့်ဖို့အတွက်ကြိုးစားခဲ့တယ်လို့လည်းသူကမကြခင်ရက်ပိုင်းတုန်းကပဲဆွဆွဲခဲ့တာဖြစ်ပါတယ်။ Greek အစိုးရထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တိတ်ခိတ်ခဲ့တဲ့အချိန်လေးနဲ့ကြုံနေတဲ့အချိန်မှာ Mr. Varoufakis ဟာ Greek ပြည်သူတွေရဲ့အကျိုးစီးပွားနဲ့ Greek အစိုးရအနေထားကိုမြင့်တင်ဖို့မပြတ်ကြိုးစားခဲ့တဲ့အတွက်ဝန်ကြီးချုပ် Alexis Tsipras ကကျေးဇူးတင်ကြောင်းနဲ့ Greek အစိုးရပြောခွင့်ရကပြောကြားခဲ့ပါတယ်။ Mr. Varoufakis ရဲ့နေရာမှာအစားထိုးခန့်မယ်သူကိုတနင်္လာနေ့နှောက်ပိုင်းမှာကြေညာမယ်လို့လည်းပြောပါတယ်။မနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာယူရိုငွေကြေးတုံးဆက်တဲ့နိုင်ငံများအဖွဲ့ကနေထွက်ခွာဖို့ရှိတယ်ဆိုရဲဥရောပခေါင်းဆောင်တွေရဲ့သတိပေးချက်ကိုဂရုမစိုက်ပဲ Greek နိုင်ငံသားမဲပြီးသူ67တရာနှုန်းကကန့်ကွက်မဲပေးခဲ့ကြတဲ့နောက်မှာ Greek ဝန်ကြီးချုပ် Alexis Tsipras ကနိုင်ငံမှုတွေကိုပြန်ပြီးလုပ်ဖို့သူ့အနေနဲ့ဆင်သင့်မယ်လို့ပြောကြားလိုက်ပါတယ်။ယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတချို့ကတော့ဒီဆန္ဒမဲရလဒ်ကိုမကျေနပ်ကြပါဘူး။ဂျာမနီနိုင်ငံက Greek နိုင်ငံနောက်ထပ်ငွေချေးနိုင်မှုအတွက်စူးစမ်းမှုတွေအဲဒီမှာအတင်းမာဆုံးဖြစ်နေရက်တည်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။